အစိုးရတပ်မတော်နဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုကုမှာမိုဘိုင်းဖုန်းအင်တာနက်အသုံးပြုခွင့်တွေကိုပြီးခဲ့တဲ့ဇွန်လ21ရက်နေ့ကစပြီးအစိုးရကပိတ်ပင်လိုက်တာဟာဒေသတွင်းသတင်းမှောင်ချတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကမနေ့ကပြောလိုက်ပါတယ်တဆက်ထဲမှာပဲရခိုင်ပြည်နယ်မှာတပ်မတော်ကနေမြေရှင်းလင်းရေးနဲ့စစ်ဆင်ရေးတွေလုပ်နေတဲ့အချိန်မှာအခုလိုအင်တာနက်ဖြတ်တောက်လိုက်တာဟာအရက်သားတွေအပေါ်ပြင်းထန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဖုံးကွယ်ဖို့ကြိုးစားမှုတစ်ခုပဲလို့လည်းပြောဆိုလိုက်တာပါဒါကြောင့်ဒီသားကန်တွေအတွက်စိုးရိမ်ပူပန်မိကြောင်းရန်ဟီလီကပြောပါတယ်အင်တာနက်သုံးပြုခွင့်ယာယီဖြတ်တောက်လိုက်တာဟာတပ်မတော်ကဆောင်ရွက်ခိုင်းတာမဟုတ်ဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြီးခဲ့တဲ့22ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်ရခိုင်တပ်တော် AA ကတော့အစိုးရကအခုလိုမိုဘိုင်းဖုန်းအင်တာနက်သုံးပြုခွင့်ယာယီပိတ်လိုက်တာဟာတပ်မတော်ရဲ့လုပ်ရက်တွေကိုသတင်းအမှောင်ချဖို့နဲ့ဆရာစွေးမှုတွေကိုဖုံးကွယ်ဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့ကြိုတင်ပြုလုပ်ထားတာဖြစ်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ AA ပြောရေးဆိုခွင့်ရှိသူခိုင်တုခါက NLD အစိုးရအပေါ်အခုလိုဆွဆွဲလိုက်ပါတယ်
ဒီသူအစိုးရလို့သူတို့ပြောကြွေးကြုံနေတဲ့နိုဘယ်ငင်းကြားရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ရောက်မှပဲဒီလိုမျိုးအများပြည်သူကိုနေပြီးတော့မှဆက်သွေးရေးတွေကိုအကုန်လုံးဖျက်တယ်ဆိုတဲ့ဥစ္စာကတော့ဒါသူတို့ပြောနေတဲ့ဒီမိုကရေစီ freedom of expression ပေါ့ဗျာနော်ဟိုလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေကိုဒါကန့်တတ်တာအထူးသဖြင့်တော့ဒါဆိုးရတဲ့လူခွင့်ရေးရှိုးဖောင်းဖို့အတွက်နေပြီးတော့အစိုးရကနေပြီးတော့ဒါထောက်ခံပြီးတော့အကူအညီပေးတယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲနားလေတယ
်အေးအေးဖွင့်ရဆွဆွဲချက်နဲ့ပတ်သက်ပြီးNLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမြွညွန့်ကတော
့ဒါကတော့နှစ်ဖက်လုံးကပြောလို့ရပါတယ်ခင်ဗျာเนาะသူတို့ကတော့သတင်းလွတ်လပ်ခွင့်ကိုပြောမှာပေါ့เนาะဒီရခိုင်ပြည်နောက်ပိုင်းဟာစစ်မှတ်ဖြစ်ပွားနေတဲ့ဒေသဖြစ်ပါတယ်အင်တာနက်လိုင်းကိုသုံးပြီးတော့ကျွန်တော်စီရေးเนาะလှုပ်ရှားမှုတွေစီမံဆောင်ရွက်တာစီရေးသတင်းတွေစီဆောင်ပေးပို့တာဒါ၄ရှိရှိတာကျွန်တော်ပြောလို့မရပါဘူးเนาะတမောကလည်းဒီဟာကိုစိုးရိမ်နေတယ်လို့ကျွန်တော်ထင်ပါတယ်ပြောလို့ရကဒီအင်တာနက်လိုင်းကိုပိတ်တယ်ဆိုရင်လည်းဒီလိုအချက်တွေပေါ်မူတည်ပြီးတော့ပဲပိတ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့အမှန်တကယ်ဘာဖြစ်လဲဆိုတာကိုတော့ကျွန်တော်စီရီတာသိပါဒါကအဲသုံးရချက်ကပုံမှန်နေပါတယ်ဒါကျွန်တော်ပြောလို့ရပါလိမ့်
။တမတော်ကဒေတာတွင်သတင်းမှောင်ချဖို့လူခွင့်ရေးချိုးဖောက်ဖို့အတွက်လှုပ်ဆောင်တာဖြစ်တယ်လို့လူခွင့်ရေးဒုက္ကဋလည်းရန်ဟီလီနဲ့အေအဖွဲ့ရထုတ်ပြန်ပြောဆိုချက်တွေနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီက
တော့မဆိုင်ပါဘူးဗျာကျွန်တော်တို့ကဒါတွေလုပ်နေတာမှမဟုတ်တာအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကတီးကြပြောစရာမရှိပါဘူးဥပမာသက်သွေးရေးဝန်ကြီးဌာနကလည်းပြောထားပြီးသားရှိပါတယ်
ရခိုင်ပြည်နယ်မှာအင်တာနက်လိုင်းတွေအစိုးရကပိတ်တာဟာတမတော်အနေနဲ့စစ်ရဇဝမှုတွေကျူးလွန်ဖို့လူခွန်ရေချိုးဖောက်မှုတွေကိုဖုံးကွယ်ဖို့ထောက်ခံလိုက်တာလို့ဆွဆွချက်တွေနဲ့ပတ်သက်ပြီးဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးစွေကို RFA ကမေးမြန်းရမှာတော့
ကျွန်တော်ဘာမှမချက်ပေးစရာမရှိပါဘူးကျွန်တော်တို့ဌာနဟာလို့မချက်ပေးရဌာနကိုကျွန်တော်တို့ဌာနကကိုငါကိုပြီးခဲ့တဲ့ခောက်တယ်တော့လည်းကျွန်တော်တို့ဒီကနေ့နဲ့ဖြည့်ဟာရှိတယ်လေဒါနင်းတို့ရချက်နဲ့ဖြည့်တယ်ဒါပေါ်မှာကျွန်တော်ပေးစရာဘာမှမရှိပါဘူ
း Digital အခွင့်အရေးလှုပ်ရှားဆောင်ရွက်နေကြတဲ့ရက်ဖွဲ့ဖွဲ့စည်းတွေကလည်းအင်တာနက်အသုံးပြုခွင့်အမြန်ဆုံးပြန်ပေးဖို့မနေ့ကတောင်းဆိုကြပါတယ်
သူရဲ့လွတ်လပ်စွာသတင်းတွေကိုမျှဝေခွင့်ထုတ်ဖော်ခွင့်ရယူခွင့်ပေါ့နော်။နောက်ကျွန်တော်တို့တွေနဲ့သတင်းဆက်လက်ပြီးဖလှယ်ခွင့်စားတဲ့ဟာတွေတို့နောက်အရေးပေါ်အကူအညီဝင်ဆောင်မှုတွေစတဲ့ဖြင့်ကျွန်တော်တို့တွေနောက်ဒီစစ်ဘေးရှောင်တွေနောက်ထိပ်ပြားမိသားစုတွေအချင်းချင်းဆက်သွယ်မှုရနိုင်ဖို့တို့ဘာလို့ဒါတွေကကျွန်တော်တို့တွေအခုချိန်နေဆိုလို့ရှင်ကအရန်ကိုထိခိုက်တယ်ပေါ့နော်။အင်တာနက်တွေကိုဖျက်ထားလိုက်တဲ့ကိစ္စပေါ့နော်။ဒါတွေကိုလည်းကျွန်တော်တို့တွေကအရန်ကိုစိုးရိမ်နေဖျက်တော့တဲ့ဟာတွေကလည်းမဖြစ်တင်ဘူးပေါ့နော်။အဲ့အတွက်ကြောင့်မို့ကျွန်တော်တို့က
ချက်ချင်းပြန်ပြီးတော့ဖွင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုတာပေါ့နော်မီဒီယိုအဖွဲ့ကမရထနာပြောသွားတာပါဆက်သွယ်ရေးဥပဒေမှာပါတဲ့အင်တာနက်ဝန်ဆောင်မှုဖျက်ချတာ